င်္ဂလာပါဟုတ
်ကဲ့ပါကျွန်တော်တို့ဒီ VOA American တန်ကိုဥစားကျဲနေရန်ကိုယ်တိုင်လာပြီးတော့တွေ့ဆုံမင်းမြတ်ခင်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
။အဲ့ဒီကျွန်တော်လည်းရန်ကျေးဇူးတင်တယ်နိုင်ငံသားတယောက်အနေနဲ့ခုလိုကိုယ့်အမြင်ကိုယ့်အတွေ့အကြုံပေါ့နော်အမျှဝေခွင့်ရတဲ့အတွက်ကျေးဇူးပဲ
ဟုတ်ကဲ့ပါဥစားကျဲနေရန်အနေနဲ့ပေါ့နော်ဒီမြန်မာနိုင်ငံမှာအခုလက်တွေ့လှုပ်ဆောင်နေတဲ့နိုင်ငံရေးလုပ်ငန်းရှင်မှာဒီမြန်မာအစိုးရဘက်ကိုရောဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းဘက်တွေကိုရောဒီနိုင်ငံရေးလုပ်ငန်းရှင်နဲ့ပတ်သက်ပြီးတော့ဉာဏ်ပညာပိုင်းဆိုင်ရာအကူအညီတွေပေးနေတယ်လို့သိရပါတယ်ရှင
်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဒီလိုမျိုးအကူအညီပေးနေတဲ့နေရာမှာအခုလက်တလောပေါ့နော်ဒီမကြခင်ကလက်မှတ်ရေးထိုးလိုက်တယ်ဒီ NCA လို့ခေါ်တဲ့တိုင်းနိုင်ငံလုံးအတိုင်းအတာနဲ့ပြည့်ခတ်ရစဲရီသဘောတူပုံအတွက်ပေါ့နော်စာမူချမ်းပေါ့မူချမ်းလက်မှတ်ရေးထိုးတာပေါ့နော်အဲ့ဒီလက်မှတ်ရေးထိုးတဲ့အရင်နောက်ပိုင်းမှာအဲ့ဒါအတီးဖြစ်အောင်အားလုံးဝိုင်းပြီးသဘောတူဖို့အတွက်ကအလားအလာဘယ်လိုများရှိပါလဲရှင
်ဟုတ်ကဲ့ဖြစ်နိုင်ပွေရှိမရှိဆိုတဲ့အပိုင်းမှာအတိကတော့အခုသူတို့ဘက်မှာတကယ်လူလာတဲ့လူချင်းတဲ့စိတ်ဆန္ဒရှိလားမရှိဘူးလားဆိုတာကကျွန်တော်တို့အားလုံးလည်းမသိကြဘူးပေါ့နော်ဒါပေမဲ့အဲ့ဒီစာချုပ်ပေါ်ဆိုလို့ရှိရင်အဓိကအဖြစ်ဟိုကတိုင်းရင်းသားလက်နက်ကန်ကောင်းဆောင်ဖက်ကလည်းပဲလေသူတို့ဒီအစ်စ်မှာပါဝင်စေခြင်းနဲ့အချက်လက်တွေကတော့တော်တော်လေးပြည့်စုံနေတယ်အဲ့တော့တကယ်လို့အစိုးရဖက်မှာရောတကယ်လူလာတဲ့ဆန္ဒရှိတယ်ဆိုလို့ရှိရင်တဆက်တင်ပဲကျွန်တော်တိုင်းရင်းသားလက်နက်ကန်အထီးထီးကောင်းဆောင်ကလေလူလာတဲ့စိတ်ဆန္ဒ sincere willingness ပေါ့နော်ရှိတယ်ဆိုလို့ရှိရင်ကျွန်တော်ကတော့မထူနိုင်စရာအကြောင်းမရှိဘူးလေကျွန်တော်အဲ့လိုပဲသုံးသပ်ချင်ပါတယ
်ဟုတ်ကဲ့ပါအဲ့ဒီ NCA သဘောတူညီချက်ပေါ့နော်ဒီမူချမ်းမှာပါဝင်တဲ့အချက်တွေကိုဒီမှာပြည်သူလူထုတွေသိရအောင်ပေါ့လေလည်းရှင်းပြပေးပါလားရှင
်ဟုတ်ကဲ့ဖြစ်စဉ်ကိုနည်းနည်းလေးရှင်းပြမယ်ဆိုလို့ရှိရင်ပေါ့နော်ကျွန်တော်တိုင်းရင်းသားလက်နက်ကန်ခေါင်းဆောင်ဖက်ကလည်းသူတို့ဒီစာချုပ်မှာပါဝင်စေခြင်းတဲ့အချက်တွေကိုတည်တံ့ပြင်ဆင်လာတယ်ပြီးတော့အစိုးရဖက်ကလည်းပြင်ဆင်လာတယ်အဲ့ဒီနှစ်ဖုတ်ကိုပေါင်းပြီးမှ single text ဆိုတာပေါ့နော်တခုတည်းစာချုပ်မူချမ်းပေါ်လာအောင်နှစ်ဖက်စလုံးကလည်းတွေးပြီးတော့လောက်လာခဲ့တယ်အဲ့ဒီမူချမ်းမှာအခု single text မူချမ်းမှာအခန်းခုနှစ်ခန်းပါပါတယ်အဲ့ဒီအခန်းခုနှစ်ခန်းမှာအဓိကတော့ဥပမာပြောမယ်ဆိုလို့ရှိရင်ပထမအခန်းကအခြေခံမူများအဲ့လိုမျိုးပေါ့နော်ဒုတိယဆိုလို့ရှိရင်ဥတီချက်တွေပေါ့တတိယခန်းလို့ဆိုလို့ရှိရင်အပိခက်ရစီရင်းနဲ့ပတ်သက်တဲ့အချက်လက်တွေအဲ့လိုမျိုးအဖြစ်ပေါ့နော်အခန်းခုနှစ်ခန်းရှိပါတယ်အဓိကတော့အခြေခံမူများလို့ပြောတဲ့နေရာမှာဥပမာကျွန်တော်ထပ်ပြီးတော့ရှင်းပြမယ်ဆိုလို့ရှိရင်ကျွန်တော်မြန်မာနိုင်ငံကိုပြန်လေတီထောင်တဲ့အခါမှာဘာကိုခြေခံပြီးတော့ကျွန်တော်ပြန်လေပြုတ်ပြင်ပါလေဆိုတော့အချက်ပြုတ်ချက်မျိုးပေါ့အလူချင်းတဲ့ဟာမျိုးပေါ့နော်မူတဘောဖေရယ်ပြီးထောင်စုဖြစ်ရမယ်ဆိုတော့အချက်လက်တွေတော့တစ်ဖက်ကပြန်ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့အားလုံးပြီးထောင်စုမပြုတ်ခွဲအောင်လူတာဝန်အရေးဆုံးပါကိုလက်ခံတယ်ဆိုတော့ဟာမျိုးပေါ့အဲ့ဒီအခြေခံမှုအထင်မှလေးပါပါတယ
်ဟုတ်ကဲ့ပါဟိုဂျားနေပုံကူတယောက်အနေနဲ့ပေါ့နော
်ဟုတ်ကဲ့
နှစ်ဖက်ရဲ့ယုံကြည်မှုအတိုင်းအတာကိုဘယ်လိုသုံးသပ်လို့ရပါလဲရှင
်ယုံကြည်မှုတော့ကျွန်တော်အနေနဲ့တော့လုံးဝမရှိဘူးလုံးဝမရှိဘူးလို့စပြောပြောပြစေဒါပေမဲ့ရှင်းပြလိုက်မယ်ပေါ့နော်အဓိကကဒီအခုငင်းချမ်းကြီးလို့ပြောနေတဲ့အချိန်မှာတဘွားဟိုတိုက်ပွဲတွေလေးဖြစ်နေသေးတဲ့ခါကျတော့တချို့တွေကလေကျွန်တော်တို့ငင်းချမ်းကြီးတစ်ဖက်ကနေပြောနေတယ်ဒီလိုမျိုးဟို set up ကျွန်တော်တို့မြန်မာနိုင်ငံ set up ဖက်ကလည်းနေမီတူးချက်လာတယ်ဒီလိုတိုက်ပွဲတွေဆင်နွှဲလာတယ်ဆိုတာအဆပေါ့နော်ပြီးတော့လေကျွန်တော်တို့သမိုင်းကြောင်းကိုပြန်ကြည့်မယ်ဆိုလို့ရှိရင်အပိခက်ရစေးကြီးလှုပ်တဲ့အခါမှာလေအကောင့်ထေကုန်မှုတွေမရှိခဲ့တဲ့အပိုင်းတွေအများကြီးရှိခဲ့တဲ့ခါကျတော့သူတို့အနေနဲ့ဒီလူအခုဖြစ်ငင်းချမ်းဖြစ်စဉ်သွားနေတဲ့လက်မှတ်ရေးထူမယ်ဆိုလို့ရှိရင်သူတို့စိုးရင်ချက်ကကျွန်တော်အစိုးရဘက်ကတကယ်အကောင့်ထေကုန်မှုတွေမရှိလာဘူးဆိုလို့ရှိရင်ရောကျွန်တော်တို့ပြည်သူတွေနောက်မှာရှိနေတဲ့လူတွေကဝေဖန်မလားတဘာတရခံနေတဲ့သူတို့ဟိုတမိုင်းတိတ်ခံနေတဲ့ပြည်ပုံချက်မလားဆိုတာမျိုးလေးသူတို့စိုးရင်ချက်တွေရှိလာတယ်အဲ့ဒါကဘာကြောင့်လဲဆိုလို့ရှိရင်ယုံကြည်စိတ်ချမှုတွေမရှိတဲ့အကြောင်းလို့ဒီဖြစ်တယ်လို့ကျွန်တော်သုံးသပ်တယ်ဒါပေမဲ့တခုကောင်းတယ်လို့ကျွန်တော်သုံးသပ်တဲ့ဟာပေါ့နော်ဆွေးနွေးမှုသူတို့အဒီငင်းချမ်းရေးဖြစ်စဉ်လုပ်မယ်အပိခက်ကြဆေးရေးအရင်လုပ်မယ်ဆိုတဲ့ဟာမျိုးနဲ့ကျွန်တော်မြန်မာနိုင်ငံအစိုးရကိုယ်စားလှယ်ရောတိုင်းရင်းသားလက်နက်ကန်တို့စတွေ့ပြီးတော့လူလူချင်းတွေ့ပြီးတော့ဆွေးနွေးလာပြီးတဲ့နောက်ပိုင်းမှာသူတို့အချင်းချင်းလည်းနားလည်မှုတွေပူပြီးတော့ခိုင်မာလာတယ်အချင်းချင်းလေးခင်လာတယ်အဲ့တော့ယုံကြည်မှုကတဖြည်းဖြည်းချင်းတော့ဟိုသူတို့လူပုဂ္ဂိုလ်ချင်းပြောမယ်ဆိုရင်ဘူးဘူးတော့အမြင့်တက်လာတယ်ဒါအဲ့လိုပြောချင်အဖြစ်သူတို့ဟိုလူချင်းနဲ့စာချုပ်လို့ရပြီလို့ကျွန်တော်ဆိုလိုတာမဟုတ်ဘူးဒါပေမဲ့လူလူချင်းတွေ့ပြီးတော့ဆွေးနွေးပြီးနောက်ပိုင်းမှာတော့ဒီလိုမျိုးယုံကြည်မှုကပူပြီးတော့ဟိုခိုင်မာလာတယ်လို့ကျွန်တော်တို့အထင်တယ
်ဆက်ဆံရေးကောင်းလာတဲ့သဘော
ဟုတ်ဟုတ်ဟုတ
်ဆက်ဆံရေးကောင်းလာတယ်ဟုတ်ယုံကြည်မှုတည်ဆောက်ရင်းနဲ့ပဲနှစ်ဖက်ဆက်ဆံရေးပြေလည်လာတဲ့သဘောရှိတာပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ပါအဲ့တော့ကျမသိချင်တာကဒီ MPC ရဲ့အခန်းကဏ္ဍပေါ့နော
် MPC
ရဲ့အခန်းကဏ္ဍကရောဒီဟိုဒီငင်းငယ်ရေးလုပ်ငန်းစဉ်မှာအကျိုး တက်ရောက်မှုတော်တော်ရှိတယ်လို့ယူဆပါလား
အဲ့ဒီအပေါ်မှာတော့ဒီအမြင်ချင်းအားလည်းမတူကြဘူးပေါ့နော်ဒါပေမဲ့ဟိုဟာ MPC ရဲ့လုပ်ငန်းကအခုထိကျွန်တော်နားလေတလို့ဆိုလို့ရှိရင်အခုတိုင်းရင်းသားလက်နက်ကန်တွေနဲ့စပြီးတော့တွဲဆုံဒီ ceasefire ပြီးခဲ့တဲ့စီလောက်ဖို့အတွက်ဆွေးနွေးမှုတွေမှာအဓိကအခန်းကဏ္ဍအပြင်ပါဝင်တဲ့ဒီ secretariat အဖွဲ့လို့ကျွန်တော်မြင်တယ်သူတို့ကအခုစီဝေးကျင်းပတာဆသူတို့ကလေတစ်ဖက်ကနေမှ solution တော်တော်လေးပြင်ပန်းကြပါတယ်အဲ့တော့ကျွန်တော်အနေနဲ့တော့ရင်းချမ်းရေးဖြစ်စဉ်ပေါ်မှာအစိုးရကူစားတာဝန်ပေးခံရတဲ့ MPC ဖြစ်တယ်လို့ပေါ့နော်သူတို့ကလေသူတို့အတက်နိုင်ဆုံးကြိုးစားပါတယ်လို့ကျွန်တော်မြင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါအဲ့တော့ဒါကတော့ MPC ဘိုင်းပေါ့နော် NCCD ဘိုင်းမှာရော NCCD ပါမှာပါဝင်တဲ့လူကြီးတွေပေါ့ဒီအဖွဲ့ဝင်တွေအားလုံးဟာရောတယောက်နဲ့တယောက်ညီညီနိုင်တိုင်းနိုင်မင်းနဲ့ပေါ့နော်သဘောထားကွဲရတာတွေဘာတွေရှိလားဒါမှမဟုတ်လို့ရှိရင်တဘောတွေပဲရက်တည်ကြပါလားရှင
် NCCD အဖွဲ့ထင်မှာဥပမာ16ဖွဲ့ရှိတယ်သူတို့အခြေလင်းတဟိုငင်းကြမှာပဲခုံကြမှာပဲတချို့ issue တွေမှာအဲဒါပေမဲ့နောက်ဆုံးမှာအားလုံးရဲ့သဘောတူညီချက်ဘုံသဘောတူညီချက်ကိုပဲအာယုံဆိုင်ပြီးမှလာမဲ့ဘက်မှာလည်းကျွန်တော်လစ်လာစေချင်တယ်အခုအထိ NCCT ရဲ့ဆရက်တီကလေးကနေနိုဝင်ဘာလ2023ကနေဒီနေ့ထိဆိုလို့ရှိရင်အာသူတို့ကငြိမ်ငွတ်ငွတ်ရှိတယ်လို့ကျွန်တော်ခံစားပါတယ်ပြီးတော့သူတို့ရဲ့အဓိကရည်ရွယ်ချက်ကတော့ကျွန်တော်တည်တံ့သွားတာမဟုတ်ပေနဲ့တိုင်းရင်းသားချင်းချင်းသူတို့ကမြန်မာနိုင်ငံပြန်လည်တည်ထောင်တဲ့နေရာမှာနိုင်ငံရေးအရာကျွန်တော်တို့ပါဖို့အဓိကထားပြီးတော့လူချင်းတာလေဆိုတဲ့အပိုင်းမှာသူတို့ရဲ့နိုင်ငံရေးပန်းတန်ကလည်းတူတူပဲဖြစ်နေတယ်။အဲ့ခါကျတော့အဲ့တူညီနေတဲ့နိုင်ငံရေးပန်းတန်နဲ့ဘုံရည်တည်ချက်ပေါ်မှာကျွန်တော်လက်တွဲပြီးတော့လုပ်ကြရအောင်။အဲ့ဒါကြောင့်သူတို့ရဲ့တခုဟို principle သူတို့ guideline အနေနဲ့တုံးတဲ့တခုကကျွန်တော်လက်မှတ်ထူးတယ်ဆိုလို့ရှင်တစ်ဖွဲ့ချင်းတည်တံ့ထူတာမဟုတ်ပေနဲ့အားလုံးလက်တွေ့ပြီးတော့ထူးမဲ့ဟာမျိုးနဲ့ကျွန်တော်ကြိုးစားမယ်ဆိုတာဟာကျွန်တော်ဒီနေ့ထိအခုဖြစ်စဉ်ကိုဦးဆောင်လာတယ်လို့ဒီနေ့ထိလည်းငြိမ်ငြိမ်ငွတ်ငွတ်နဲ့တွားလာနိုင်တယ်လို့လည်းကျွန်တော်တွေးရှိရပါတယ်အဲ့ဒါကြောင့်တို့ကတော့ငြိမ်ငြိမ်ငွတ်မှုအချင်းချင်းတစ်ခါလေကျရင်ပုံကိုရအမြင်လွေးလာတော့ရှိအောင်ဘို့ဒါပေမဲ့နောက်ဆုံးမှာတော့အယုတ်ဆူအောင်တဲ့လူမျိုးသဘောထားကွေးလွေးတာမျိုးကျွန်တော်အနေနဲ့မတွေ့ရသေးဘူးပေါ့နော
်ချားနိုင်ငံတွေမှာဒီဟိုလက်နက်ကင်အဖွဲ့နဲ့အစိုးရဒီစစ်တပ်နဲ့ငင်းငင်းယူမယ်ဆိုလို့ရှိရင်နှစ်ဖွဲ့ပဲရှိမှာပေါ့ဒီမြန်မာနိုင်ငံမှာကျတော့ဒီအနေထားအရာကိုကတိုင်းရင်းသားတွေတော်တော်လေးများပါတယ
်ဟို
တရုံမဲ135ပြိုလောက်ရှိတယ်ဆိုတဲ့ခါကျတော့အဲ့ထက်မှမှလက်နက်ကင်အဖွဲ့ကလည်းတော်တော်လေးများပါတယ်အဲ
့
တော့ဒီလိုမျိုးငင်းငင်းရေးလုပ်ငန်းစဉ်လုပ်တဲ့နေရာမှာမြန်မာနိုင်ငံရဲ့အနေထားနဲ့တခြားနိုင်ငံတွေရဲ့အနေထားကိုတိုင်းရှင်ပြီးတော့ပေါ့လေဒီနိုင်ငံရဲ့ဒီပြည့်ခတ်ရက်စိငင်းငင်းရေးရဲ့အလားအလာဟိုဘလို့များသုံးသပ်လို့ရပါလဲဟုတ်ကဲ့ဟုတ်ကဲ့
အခုမြန်မာနိုင်ငံဆိုးရနဲ့ဆွေးနွေးမယ်ဆိုလို့ရှိရင်ဘာလို့ကျွန်တော်တောင်းဆိုမလဲဆိုတဲ့ပိုင်းဥပမာပေါ့နော်ကျွန်တော်ချက်ပြချင်တာကိနိုင်ငံကြီးပန်းတိုင်သူတို့အားလုံးတူကြတယ်ဖေရာပီထောင်ဆုဒီဆောက်ချင်ကြတယ်ဖေရာပီထောင်ဆုလို့ပြောတဲ့ခါမှာသူကဒီခုသူကကုပီနေတွေမှာကုချမပြတ်ထန်းပိုင်ခွင်းပေါ့နော်ကုပိုင်ပြတ်ထန်းပိုင်ခွင်းတွေရှိမယ်ဆိုတဲ့နေရာမှာသူကကချင်ဆိုလို့ရှိရင်ကချင်တွေကပြတ်ထန်းထားတဲ့ဥပဒေနဲ့ဟိုဟာကချင်ပြည်နယ်ကိုကချင်လူမျိုးတွေကအောက်ချုပ်မယ်ဒါတပိုင်းဒုတိယပိုင်းကကျွန်တော်ပြည်ထောင်စုမြန်မာနိုင်ငံတော်မှာပါဝင်နေတဲ့အဖွဲ့ဝင်ဖြစ်တယ်လို့ကျွန်တော်ပြည်ထောင်စုအစိုးရကိုအောက်ချုပ်နေတဲ့ပိုင်းမှာကျွန်တော်တို့လည်းပါဝင်မယ်ဆိုတဲ့ဟာမျိုးပေါ့နော်သူကနိုင်ငံရေးအရတန်းတူမှုတွေရှိမယ်သူကဒီမိုကရေစီစနစ်ကြကြပြေးရမယ်ဆိုတဲ့ဘန်းတန်တွေကတူနေတယ်အဲ့တော့သူတို့အချင်းချင်းဒီလိုပြင်ဆင်လာတဲ့အခါမှာအမှန်ဆိုလို့ရှိရင်တစ်ဖွဲ့ချင်းတည်တံ့တစ်ဖွဲ့ချင်းအမြင်ကွေးလွေးတာမျိုးကမရှိတော့ဘူးအတိတ်အပိုင်းမှာပေါ့နော်တဝတချို့ကိစ္စတိတ်ဟိုထူးထူးထွေးထွေးအကြီးမကြီးတဲ့အပိုင်းမှာတော့ကွေးလွေးတာတော့ရှိအောင်ပေါ့ဒါပေမဲ့အတိတ်အချက်ဆုံးနိုင်ငံကြီးမှာတော့ရည်ရွယ်ချက်တွေပန်းတန်တွေတူနေတော့သူတို့အချင်းချင်းကဆုနေကြပြီအဲဒါကြောင့်ကျွန်တော်တစ်ဖက်ကနေကောင်းတယ်လို့မြင်တာကဘာလဲဆိုလို့ရှိရင်ကျွန်တော်မြန်မာနိုင်ငံအစိုးရအတွက်လွေတာပေါ့ခိတဲ့အပိုင်းမှာပေါ့နော်သူကခေအမြင်တော့ဆုကြဒီလိုအချင်းချင်းဆူကြပြီးတော့ဒီလိုကျွန်တော်တို့ကိုယ်စားလှယ်နဲ့ဆွေးနွေးမယ်ဆိုတာမျိုးပြောစရာမလိုတော့ဘူးသူတို့ကိုနှိုင်းတဲ့ဒီပေါင်းများဆိုတာဆူလာတဲ့ခါမှာအခုဒီနေ့ထိ NCCT လူမျိုးအဆင့်ပေါ်လာနိုင်တာကလေအဖွဲ့ချင်းတွေများပဲမဲ့တော်တော်လေးသူတို့ကအပြုတ်သဘောဆောင်ပြီးတော့ အကောင်းဆုံးမျှော်လင့်ပြီးတော့မြန်မာနိုင်ငံမှာငင်းချမ်းရေးပေါ်ပေါက်နိုင်ဖို့အတွက်သူတို့ကူနှိုင်းကလည်းကျူးစားပြီးတော့ကမ္ဘာကထလှုပ်တဲ့ပုံမှာတော့ချီကျူးရှာလို့ကျွန်တော်လည်းမြင်တယ်။အဲ့ဒီဘက်မှာတော့ကျွန်တော်အနေနဲ့တော့ဟိုဟာအဲ့ဒီအများတဲ့အပိုင်းပုံမှာတိတ်ပြီးတော့မဆိုးရင်ရတဲ့အခြေအနေဖြစ်သွားတာပေါ့နော်။ဒီနေ့အထိအချိန်ထိကျွန်တော်သုံးသပ်မယ်ဆိုလို့ရှင်
။ဟုတ်ကဲ့ပါ။နောက်တစ်ခုကဒီ federalism ပေါ့နော်။ဒီ federal move လို့ပြောလိုက်လို့ရှင်အရင်တုန်းကဟိုဒီနိုင်ငံမှာရှိတဲ့အစိုးရတော်တော်များများ federal move ဆိုလို့ရှင်ကိုနည်းနည်းလေးသဘောမကျတာတွေရှိပါတယ်။
ဟုတ်ဟုတ်။
အခုနောက်ပိုင်းမှာဒီ federal move နဲ့ပတ်သက်ပြီးတော့သူတို့နှစ်ဖက်ပေါ့နော
်။
ဟိုသဘောတူညီမှုနားလည်မှုအထိုက်အလျောက်ပေါ့နော်ဒီအပေယူအလျှော်အတင်းနေနဲ့နားလည်မှုရသွားပြီလို့ယူဆပါလား
တိုင်းရင်သားလက်နဲ့ကန်တွေကလက်နဲ့ကန်ပြီးတော့တော်လှန်ရေးလှုပ်လာတာအဓိကသူတို့ရချင်တာဖေဒရယ်ပီထောင်စုလို့ကျွန်တော်တို့ပြောတဲ့ဟာနိုင်ငံရေးပန်းတိုင်အရင်တုန်းကတော့အန်တီပြောသလိုအဲ့ဒါဖေဒရယ်မှုကဟိုနိုင်ငံကိုပူးပေါင်းမဲ့စနစ်မဟုတ်ဘဲနဲ့ခွေးနိုင်တဲ့စနစ်ဖြစ်တယ်ဆိုတာမျိုးနဲ့နားလည်မှုလွေးတာမျိုးတွေရှိခဲ့တယ်ဒါပေမဲ့ဖေဒရယ်မှုကမတူကွေးပြတဲ့လူမျိုးတွေကနေနိုင်ငံခိုင်မာတဲ့နိုင်ငံတွေတည်ထောင်တဲ့နေရာမှာသူတို့ကိုယ်ပိုင်အုပ်ချုပ်ခွင့်လည်းပေးတယ်အဲ့ဒီလူနေစုတွေကလည်းပြည်ထောင်စုလူမျိုးမှာကူစားပြုတ်မှုလည်းပေးတဲ့အင်္ဂလိပ်လူပြောမယ်ဆိုရင် self rule နဲ့ share rule ပေါ့နော်ပူးပေါင်းပြီးတော့အုပ်ချုပ်ကြမယ်ပြည်ထောင်စုစစ်မှာပြီးတော့ self rule ကုပ္ပီနေမှာကိုယ်ပိုင်အုပ်ချုပ်ခွင့်လည်းရမယ်ဆိုရစနစ်ပေးတဲ့စနစ်ဖြစ်တဲ့အမှန်ဆိုရင်ခွေးကြီးမဟုတ်ပေးနဲ့ပူပေါင်းပေးတဲ့စနစ်ဖြစ်တယ်အဲ့ဒါကိုအားလုံးလေးလက်ခံကြပြီကောင်းတဲ့ချက်ကကျွန်တော်မြန်မာနိုင်ငံဆိုးရွားကလည်းခုလက်ခံပြီးတော့ဖေဒရယ်မြန်မာနိုင်ငံပြန်လည်တည်ထောင်တဲ့နေရာမှာဖေဒရယ်မှုဖြစ်ရမယ်ဆိုပြီးတော့ကျွန်တော်နိုင်ငံမြန်မာနိုင်ငံတော်ရဲ့အကြီးကြီးထိပ်တီးခေါင်းဆောင်သမရကြီးဦးသိန်းစင်ကိုနိုင်ငံကလည်းဟိုကဖေဗရူလာ17ရက်နေ့မှာလက်မှတ်ထိုးလိုက်ပြီအဲ့ဒါကြောင့်ကျွန်တော်အနေနဲ့အင်းချမ်းချင်းအောင်မြင်နိုင်မယ်လို့ကျွန်တော်မျှော်လင့်တဲ့အပိုင်းကတိုင်းရင်းသားတွေလက်နဲ့ကင်ပြီးတော့ပြစ်ချင်တယ်ပြစ်ဖို့ကျူးစားနေတဲ့ပိုင်းတိုင်းကဒီဖေဒရယ်မှုပဲတစ်ဖက်ကနေဒါသူတို့ရဲ့လူနိုင်ငံကြီးလူလာချက်ပေါ့နော်တစ်ဖက်ကနေပြန်သုံးသပ်မယ်ဆိုရင်တိုင်းကျွန်တော်အစိုးရကလည်းပြည်ထောင်စုပြုတ်ကွေးမှာကိုအရန်ဆိုးနေတယ်လူပြောမလဲခွေးထွက်ရေးတော့ပိုင်းရပေါ့နော်အခုတိုင်းသားလက်နက်ကန်ခေါင်းဆောင်တွေကျွန်တော်မခွေးထွက်ချင်ဘူးပြည်ထောင်စုမြန်မာနိုင်ငံတော့ကျွန်တော်တို့ရဲ့နိုင်ငံပဲပြန်လေပြီးတော့ဟိုချွန်းချက်ရှိတဲ့စနစ်တွေပြင်ပြီးတော့ခိုင်မာအောင်ပြုတ်စုပြုတ်ပြင်ကြမယ်အဲ့ဒါကြောင့်မခွေးထွက်ဘူးဒုတာကအကြီးသုံးပါးကိုလက်ခံတယ်ဆိုပြီးတော့ကတိကဝတ်နဲ့ပေးလာတဲ့ခါမှာပြန်ကြည့်မယ်ဆိုရင်အန်ဒီသုံးသက်ကြည့်တိုင်းရင်းသားတွေရဲ့လူချင်းတဲ့ဖေဒရယ်မှုလေမူဝါဖြင့်သဘောတူလာပြီအစိုးရရဲ့အစိုးရင်ဆုံးဒုတော်ဟိုပြည်ထောင်စုပြောကွေးမှာဆိုရင်တဲ့အချက်လေတိုင်းရင်းသားလက်နက်ကန်ခေါင်းဆောင်ရလေမခွတ်ထွက်ဘူးကျွန်တော်ဒီဟာကိုလက်ခံတယ်ဆိုရဲဒါအတိအကျလို့ကျွန်တော်မြင်တယ်အဲ့ဒါကြောင့်လာမဲ့အပိုင်းမှာတော့အချိန်တော့ကြာမှာပေါ့ဟိုဒါပေမဲ့ဖြစ်စဉ်ပဲတကယ်လို့နှစ်ဖက်ပူတွေးပြီးတော့စိတ်ရှိရှိနဲ့ညှိနှိုင်းကြမယ်ဆိုလို့ရှိရင်အတိအကပိုင်းမှာတော့မှသူတို့သဘောတူညီမှုရနိုင်ပြီဒါပေမဲ့တဖြည်းဖြည်းချင်းသူတို့ဆက်ပြီးတော့ကြိုးစားနိုင်မယ်ဆိုလို့ရှိရင်ကျွန်တော်ကတော့ငင်းချမ်းကြီးဖြစ်စဉ်ကိုရည်ရှည်နေနဲ့တုံ့တက်မယ်ဆိုလို့ရှိရင်ဖြစ်နိုင်မယ်လို့လည်းကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါကျေးဇူးများကြီးကဲပါ
ဟုတ်ကဲ့ကျေးဇူးပါတယ်ဟုတ်ကဲ့